လွန်ခဲ့တဲ့10နှစ်2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားသေးကြခဲ့ရသလိုနေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ထားနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2018ခုနှစ်အတွင်းမှာပြည်ပခန့်တွေကတကြောပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာသိမ်းနဲ့ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပို့ပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလည်းမျှော်လင့်ချက်ပို့ပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်ကကတ်ကျမ်းမပေါ်လာရကတ်ကျော်စိတ်မကြီးပင်ရကြီးရာရကတ်ကျော်နောက်ပြီးတော့ကန်ပလုံးမှာကိုပဲတဲနေနေရတဲ့စနစ်ကိုမိသားစုတွေအတိတ်ကမှကျွန်တော်ကအစီအစဉ်ကတော့ကျွန်တော်တို့ကိုလူပြီးကိုလူရမှာ